ပါအင်္ဂလိပ်မကင်ဆာကန်ဒါမှာမြန်မာသတင်းလောကမှာတုံ့နှုတ်နေတဲ့ EDM အတုံးချို့ကိုတင်ပြပေးမှာမို့ပထမဦးဆုံးတင်ပြပေးမယ် EDM အတုံးကတော့
buy in
ဖြစ်ပါတယ်စာလုံးပေါင်းက buy buy ကဝယ်တာ in in ကအထည်ဖြစ်ပြီးစုစုခွင့်ဝဲလုံောက်ဒေဘေကအထည်မှာဝယ်တာဖြစ်ပါတယ်ဒီအတုံးရဲ့ EDM တော့အဒေဘေကနှစ်မျိုးရှိပါတယ်ပထမကလူတို့ရဲ့အယူအဆတွေးခေါ်စသဖြင့်နဲ့ပတ်သက်လို့ထောက်ခံအားပေးတာလက်ခံသဘောတူတာကိုဆလိုပါတယ်နောက်တစ်မျိုးကတော့ငွေကြေးနဲ့ပတ်သက်လို့ပါဝင်ရင်းနှီးထည့်ဝင်တာကိုဆလိုပါတယ်တစ်ခုခုလုပ်လို့ကိုယ်လည်းပါမယ်ဆိုရင် buy me in ဆိုပြီးတော့တုံလို့ရပါတယ်ဒီတုံကိုဒီမိုကရက်တီကြီးစိုးနေတဲ့လက်ရှိအမေရိကန်အောက်လွှတ်တော်မှာအမတ်အများစုကသမ္မတဒေါ်နယ်ထရန့်ကိုအရေးယူဖို့ကြိုးပမ်းလိုကြပြီးမြင်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကဒါကိုပဲမဲပြီးလုပ်နေရင်တခြားဦးစားပေးလို့ရမယ်အချက်တွေပေါ်မျက်ခြေပြတ်သွားနိုင်တဲ့အပြင်ဒီမိုကရက်အမတ်တွေနဲ့ Grand Old Party GOP လို့တူောက်ခေါ်တဲ့ Republican အမတ်တွေကြားစိတ်ဝင်ကွဲစီမှာကိုစိုးရိမ်တယ်လို့တစ်ချိန်တည်းမှာပဲတက်တဲ့အထောက်အထားမခိုင်းလုံပဲလုပ်ရင် Republican တွေဘက်ကလက်ခံမှာမဟုတ်ကြတဲ့အတွက်အချိန်ကုန်ယုံဖြစ်လိမ့်မယ်လို့အောက်လွှတ်တော်ဥက္ကဋ္ဌပလိုစီကပြောခဲ့တဲ့အတွက် The Hill သတင်းစာကြီးကPelosi on Trump impeachment, you're wasting your time without GOP buy-in. ဆိုတဲ့ခေါင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်။ဒီတော့နဲ့ပတ်သက်တဲ့ George Group ပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ The committee members did not buy in to Bill's proposal, so he was very disappointed.
ကော်မတီဖွဲ့ဝင်တွေက Bill ရဲ့အဆိုပြုချက်ကိုလက်မခံကြဘူး။ဒါကြောင့်သူလဲတိတ်ကိုစိတ်ပြက်သွားတယ်လို့ဒီပေရပါလေ။ဥမောင်းနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ The committee members did not buy into Bill's proposal, so he was very disappointed.
ကုသလေတင်ပြပေးမယ် EDM အတုံးကတော့
Mum's the word.
ဖြစ်ပါတယ်။စာလုံးပေါင်းက MUM Mum ကဒီနေရာမှာနှုတ်ခမ်းကိုစီးပြီးအတန်ထွက်ဖို့ကြိုးစားကြည့်ရင် Mum ဆိုပြီးထွက်တဲ့အတန်ကိုရည်ညွှန်းတာဖြစ်ပြီးMUM apostrophe S ကမမ IS is ကိုခြုံရေးထားတာဖြစ်ပါတယ် THE the WORD the word ကစကလုံးဖြစ်ပြီးစကလုံးခွင့်ရဲ့တရိုက်အဓိပ္ပာယ်ကစကလုံးကနှုတ်ပိတ်ထားဖို့ဆိုလိုတာဖြစ်ပါတယ် Mum's the word ရဲ့ idiom အဓိပ္ပာယ်ကပါဇက်ကဘာသာမှမထွက်ဖို့နှုတ်ဆက်နေဖို့ကိုဆိုလိုပါတယ်ဒီတုံ2016 American သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်ဆွတ်ဖက်မှုရှိမရှိနဲ့ရုရှားနဲ့သမ္မတကြားပူးပေါင်းကြံစည်မှုရှိမရှိကိုနှစ်နှစ်နီးပါးကြာစုံစမ်းမှုကိုဥဆောင်ခဲ့တဲ့ဥပဒေအထူးကြံပေးရောဘတ်မိုလာရဲ့အစီရင်ခံစာကိုပြည်ခဲ့တဲ့တောက်ချန်နေ့ကရှေ့နေချုပ်ဝီလျံဘားထံကိုပေးပို့ခဲ့ရမှာအမေရိကန်လွှတ်တော်နဲ့ပြည်သူတွေကိုအစီရင်ခံပြီးဘာမှဒီအကြောင်းစောစောပိုင်းကထုတ်ပြန်ခဲ့ခြင်းရှိတဲ့အတွက် The Washington Post သတင်းစာကြီးက For now, Mums still the word on Mueller's report.ခုချိန်မှာတော့မူလာရဲ့စီရင်ခံစာနဲ့ပတ်သက်လို့နှုတ်ဆက်နေစေရှိတဲ့ဆိုတဲ့ခေါင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်။ဒီတော့နဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ Mum's the word on John's surprise birthday party.
John ရဲ့မွေးနေ့ပါတီကိုသူ့အတွက်အားအသင့်အောင်လုပ်ပေးမှာဖြစ်တဲ့အတွက်အဲ့ဒီအကြောင်းဘာမှအတန်မထွက်ကြနဲ့လို့ဒီပေးရပါတယ်။ဥပမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ။
Mum's the word on John's surprise birthday party.
ခုနောက်ဆုံးတင်ပြပေးမယ် EDM အတုံးကတော့
To take a leaf from someone's book.
ဖြစ်ပါတယ်စာလုံးပေါင်းက TOTAKE to take ကယူတာ ALEAF a leaf ကဒီနေရာမှာစာရွက်တစ်ရွက်ကိုဆိုလိုပြီး to take a leaf ကစာရွက်တစ်ရွက်ကိုယူတာဖြစ်ပါတယ် FROM from ga ma SOMEONE apostrophe s someone's ga to udiao ye book book ga sa o so ro from someone's book ga to udiao ye sa o ga ni phit pi zaku thun ye dai yai di be ga lu udiao ye sa o the ga ni sa yue di be ko yu da phit ba de to take a leaf from someone's book asa to take a leaf out of someone's book lu le tong lo ya ba de လူတူရဲ့စာအုပ်ထဲကစာရွက်တရက်ကိုဆုပ်ယူတယ်ဆိုကြတဲ့ကူကသူများရေးထားတဲ့စာကိုကူးခြားဖို့ဆိုတဲ့မူရင်းအဓိပ္ပာယ်ရှိခဲ့ပြီးမြင့်က ခုနောက်ပိုင်းမှာတော့ဒီအစုံရဲ့ idiom အသေးပဲကလူတူးလောက်တာကိုအားကြလို့လိုက်အတုယူတာကိုဆိုလိုတာဖြစ်ပါတယ်။တနည်းသူလိုသူလိုလိုက်လို့ရင်ကိုယ်လည်းသူ့လိုပဲအောင်မြင်နိုင်မလားဆိုတဲ့သဘောမျိုးဖြစ်ပါတယ်။ဒီအစုံကို EU ဥရောပသမဂ္ဂကနေနှုတ်ထွက်ဖို့အတော်လေးရုန်းကန်နေရတဲ့ British ဝန်ကြီးချုပ် Theresa May ဟာကမ္ဘာ့တခြားပြည်ချမ်းရှိနယူးဇီလန်မှာမကြာသေးမီကဘလီနှစ်ခုပြစ်ခတ်မှုမှာတနတ်ထုံးချုပ်ရေးကိုရက်တိုတိုအတွင်ကင်တွယ်လိုက်တဲ့ဝန်ကြီးချုပ် Jacinda Ardern ကိုချီးကျူးပြီး Theresa May ဟာဝန်ကြီးချုပ် Ardern ကိုအတူယူတင်တယ်လို့ The Irish Times သတင်းစာကြီးက Theresa May could take a leaf from Jacinda Ardern's book ဆိုတဲ့ခေါင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီတော့နဲ့ပတ်သက်တဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ John decided to take a leaf from his brother's book by joining the army
John ကသူ့ကိုလှုပ်တူအတူယူလိုက်လှုပ်တဲ့အနေနဲ့စစ်ထဲဝင်ဖို့ဆုံးဖြတ်လိုက်တယ်လို့ဒီပေရပါတယ်ဥပမာနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ John decided to take a leaf from his brother's book by joining the army.
ဒီတင်ပါတင်ပြခဲ့တဲ့ idiom အသုံးတွေကတော့
to buy in, mum's the word, to take a leaf from someone's book.
ဖြစ်ပါတယ်။နောက်တင်ပါခုလိုချိန်မျိုးမှာလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။